သူ့ကိုကျွန်တော်တို့ရှင်ကြီးတော်ဒီဂျန်နန်တက်မတော်ကဒုတိယဘုံမကြီး Klaus Kaufmann Stoffen Brack ဆိုတဲ့ပုဂ္ဂိုလ်ရှိပါတယ်။သူကအဲ့လိုပဲဂျာမန်တက်မတော်ဟာမလိုလားအပ်တဲ့စစ်ကြီးကိုတိုက်နေရတယ်။အဲ့ဒီအတွက်ကြောင့်မလို့တနေ့ကျရင်ဒါကိုပေးဆပ်ရမယ်။ဒီစစ်မီးကြီးကိုမှုေးနေတာကတော့သူတို့ရဲ့ခေါင်းဆောင်ဖြစ်တလားပဲ။အဲ့တော့ကိုခေါင်းဆောင်ကိုပဲကိုဖယ်ရှားပြစ်မှတ်ရမယ်ဆိုတဲ့နိုင်ငံအုပ်ချုပ်နေတဲ့ခေါင်းဆောင်တွေကိုမြင်တယ်လို့ပဲ။ဦးစိန်ဆောင်တို့ခေတ်ကလည်းအဖြစ်ကျင့်ရနေတဲ့တူနေတယ်အမတူတာတစ်ခုကဟိုကစစ်ရှုံးသွားရင်ဂျာမနီဒုက္ခရောက်တော့မယ်ဆိုတော့အတွေးခေါ်ကဘူမူကြီးစတော့ဖင်ဘတ်ကခေါင်းထဲကိုဝင်းတယ်အဲ့တော့ဘူကြီးအုံကျော်မြင့်တို့ဦးစိန်တောင်တို့ခေါင်းထဲကိုကြတော့ဗမာပြည်အခြေအနေနဲ့ဘလို့ဝင်တယ်လဲဒီမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌဦးနေဝင်းနဲ့တမတော်ထောင်လိုက်ညွှန်ကြားမှုဒီမျက်မှန်ကြီးတို့ဖယ်ရှားပြီးရင်ဦးစိန်တောင်တို့ဘူကြီးအုံကျော်မြင့်တို့ပလန်ကဘာပါလဲခင်ဗျာ
ကျွန်တော်တို့တမတော်ထဲမှာစွန့်ရင်တုံးတော့လို့ပြည့်ဝတဲ့ထူးချွန်တဲ့ပုံကိုယ်အများကြီးရှိပါလေခင်ဗျအဲ့ဒီပုံကိုယ်တွေကအပေါ်ကသူတို့စွမ်းမိုးထားတဲ့ကြောင့်သူတို့မှာတိုင်းပြည်အတွက်ကောပြည်သူတွေအတွက်ကောတပ်မတော်အတွက်ကောသူတို့လှုပ်ချင်တာလှုပ်နိုင်နေစွမ်းရင်မရှိပါဘူးဥပမာအဖြစ်ဗိုလ်ချုပ်ကြီးတင်ဦးလို့ပုံကိုယ်မျိုးတွေနော်အဲ့ဒီတော့စစ်တပ်ထဲမှာရှိခဲ့တဲ့တိုင်းမှုတပ်မှုတွေထဲမှာလည်းအမှန်တမ်းမှဒီစွမ်းရင်၃ယောက်ကိုစွမ်းကျင်တဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေကိုတင်လိုက်ရင်ကမ္ဘာရေမောင်တပ်မတော်ဖြစ်မယ်ပြည်သူလူထုတွေလည်းတိုးတက်ကြီးပွားလာမယ်ဆိုတာကိုကျွန်တော်တို့မှန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဖြစ်လာဖယ်ရှားတဲ့နေရာမှာ1944ခုနှစ်ဇူလိုင်လ20ရက်နေ့ဒူဝန်ကြီးစတော့ဖင်ဘတ်မအောင်မြင်တဲ့လုတ်ကြံမှုကြံစီတဲ့အချိန်မှမဟုတ်ဘူးဟို1938လောက်ထဲကသူတို့ကအုပ်စုကိုရှိတယ်ဂျာမန်တပိုင်းမှာနာမည်ပေးထားတော့အဲ့ဒီဂျာမန် resistance အုပ်စုကဂျာမန်တော်လှန်ရေးဆိုတဲ့အုပ်စုဒီဘူကြီးအုံကျော်မျိုးတို့ဦးစိန်တောင်တို့နဲ့တွားတူတာကသူတို့ကလည်းခေါင်းဆောင်တင်မှုရှာတဲ့အခါမှာသူတို့တတ်ထရပဲရှာတယ်ပြင်ပမှာရှိတဲ့နိုင်ငံရေးအဖွဲ့အစည်းတွေနဲ့သူတို့ကဆက်ဆံမှုသူတို့မလုပ်ဘူးမလုပ်တဲ့အကြောင်းကိုကြည့်ရတဲ့အခါကျတော့အဲ့ဒီအချိန်မှာဒီဟစ်တလာကိုဆန့်ကျင်အန်တုနေတဲ့အရက်ဖက်ကနိုင်ငံရေးသမားအုပ်စုကရုရှားအနောက်ကနေတော့ထောက်ခံပေးထားတဲ့ဒီဂျာမန်ကွန်မြူနတီအဲ့တော့ဂျာမန်ကွန်မြူနတီကိုကြတော့ဂျာမန်တပ်မတော်မလိုလားပြန်ဘူးအဲ့ဒီအခါကျတော့သူတို့ကရတနိုင်ငံရေးအဖွဲ့အစည်းတွေမပေါင်းဘူးပေါ့သူတို့ကသူတို့လုံမယ်ဟစ်တလာကိုဖယ်ရှားမယ်သူတို့ကသူတို့တတ်ထရပဲခေါင်းဆောင်တင်မယ်အဲ့တော့ဦးစိန်တောင်တို့ဘူကြီးအုံကျော်မြင့်တို့ကရောအဲ့ဒီအချိန်မှာဆိုလို့ရှိရင်ဘာပဲပြောဗမာလွတ်လပ်ရေးတမိုင်းမှာကိုယ်တိုင်ခေါင်းဆောင်တွေအဖြစ်ကောခေါင်းဆောင်မဟုတ်ရင်လည်းပဲပါဝင်ဖြတ်တန်းခဲ့တဲ့နာမည်ရှိတဲ့ပုဂ္ဂိုလ်တွေရောပြည်မှာကျွန်တော်တို့ရှိနေကြတာပဲတနည်းအားဖြင့်ပြောပြည်သူလူထုအားကိုပါအောင်လို့ပြည်သူလူထုကိုကိုစားပြုခဲ့ဘူးတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့ဆက်ဆက်ဖို့ပူးတွဲပြီးတော့ဒီမကောင်းတဲ့ခေါင်းဆောင်ကိုဖယ်ရှားပြီးတော့တိုင်းပြည်ကောင်းအောင်လုပ်ဖို့ဆိုတာမျိုးဘူကြီးအောင်ကျော်မြင့်တို့ဦးစိန်တောင်တို့ဆွေးနွေးမိဘူးပါသလားခင်ဗျဆွေးနွေးခဲ့ပြစ်ပါသလားဒီချက်ကိုရောမြင်ခဲ့ပါသလားခင်ဗ
ျဒီအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြင်ရဒီနိုင်ငံရေးသမားတွေကိုတော့ပြန်ပြီးတောင်းဆောင်တင်ဖို့ပါညာလုံးဝတော့ရဆိုတာမကြားပါဘူးခင်ဗျမဆက်ဆက်ဘူးဆက်ဆက်မှုလည်းမရှိဘူးပူးတွဲလုပ်မယ်ဆိုတာလည်းကျွန်တော်တို့ရှင်းပြတာမရှိပါဘူးခင်ဗျ
အဲ့တော့ဆိုလိုတာကအပြင်ကနိုင်ငံရေးအဖွဲ့အစည်းခေါင်းဆောင်ဟောင်းတွေနဲ့မဆက်ဆက်ဘူးဆိုတာကအကြောင်းကဒီနိုင်ငံရေးသမားတွေကိုအထင်မကြီးတာလဲရှင်းရှင်းပဲနောက်တစ်ခုကဒါကအမတန်လျှို့ဝှက်ပြီးလှုပ်ရတဲ့အတွက်ကြောင့်မလို့ကိုမတိကိုမကျွမ်းနဲ့အပြင်လူနဲ့မလုပ်ဘူးကိုတိပြီးသားကိုအတွင်းလူနဲ့ပဲလုပ်မယ်အဲ့လိုမျိုးသွားတယ်ဆိုရင်လည်းအကြံစီအောင်မြင်သွားပြီဆိုကြပါစို့အဲ့ဒီခါကျရင်ရောဒီဥစိန်တောင်တို့ဘိုးကြီးအောင်ကျော်မြင့်တို့ဒီတယောက်ချင်းဆွေးနွေးတဲ့အခါမှာဒါပြီးရင်ဘလို့ဆက်သွားမယ် phase 2ပေါ့နော် phase 1ကတော့ဒါမကောင်းတဲ့ခေါင်းဆောင်တွေကိုဖယ်ရှားပလိုက်ပြီးလုံချမ်းလို့ပဲဖြစ်ဖြစ်ဖန်ဆီးပြီးတော့ထောင်သွင်းအကျဉ်းချလိုက်လို့ပဲဖြစ်ဖြစ်ဒီကျွန်တော်တို့စစ်စေးတွေမှာလုံးလို့ရှိတဲ့အတိုင်းဒုတိယအဆင့်ဘလို့သွားဖို့ရည်ရွယ်ချက်ထိတ်ဆုံးကဦးစီးလုံးတဲ့ဘိုးကြီးအောင်ကျော်မြင့်မှာရှိတယ်လို့ကြားမိပါတယ်ခင်ဗျ
သူကတော့ခုနကကျွန်တော်တင်ပြတဲ့ဘိုးချုပ်ကြီးတင်ဦးတို့လို့ဘုံမူကြီးကြည်မောင်တို့လို့ဘုံမူကြီးလက်ဖေတို့ဘုံမူကြီးမျိုးအောင်တို့လို့ဘုံမူကြီးဝီလီမောင်မောင်တို့လို့ဒီလိုပုံကိုယ်တွေကိုသူကတိုင်းပြည်ရဲ့အချက်ချာကြတဲ့နေရာတွေမှာပုံမူတိုးတက်ကောင်းမောင်တက်မလို့လဲပုံမူတိုးတက်ကောင်းမောင်လှုပ်သွားမဲ့ပုံစံရှိတာတော့ကျွန်တော်လေ့လာမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီစနစ်ကိုပြန်သွားဖို့အလားလာရောဦးစိန်တောင်းတို့ဘယ်လိုမြင်ပါလဲခင်ဗျာ။ဒီပထမအဆင့်ကတော့မတက်နိုင်ဘူးလေ။ဒီကိုတက်တဲ့ကအတွင်းလူယုံရတဲ့လူချင်းနဲ့ပဲလှုပ်သွားပြီးတော့ဂျာပြအစိုးရဖွဲ့မယ်လို့အိမ်ဆောင်အစိုးရဖွဲ့ပြီးတော့ရွေးကောက်ပွဲပြန်လုပ်ပေးမယ်။ဆိုတော့အဲ့ဒီအနေထားအထီကိုညှော်မှန်းခဲ့ပါလားခင်ဗျာ။
ဒီအဲ့လောက်ထိကျွန်တော်တို့ရှင်းပြမှုမရှိရပါဘူးခင်ဗျ။ဒါပေမဲ့ကျွန်တော်တို့နိုင်ငံရေးလမ်းစဉ်တစ်ခုရှိမှလာရင်ဖြစ်မယ်ဆိုတာတော့ကျွန်တော်တို့ခေါင်းထဲမှာကျွန်တော်တို့ရှိပါတယ်ခင်ဗျ။ For the people by the people of the people ပြည်သူအတွက်ဒီမိုကရေစီလမ်းကြောင်းပေါ်မှာရှောက်နိုင်တဲ့ပြည်သူ့ရဲ့ကိုယ်စားပြုနိုင်တဲ့ ပုံကိုယ်ကြီးဥဆောင်မှာတာတိုင်းပြည်ကပုံမှုပြီးတော့တိုးတက်ကောင်းမွန်လာမယ်ဆိုတော့သူသိပုံပေါ်ပါတယ်ခင်ဗျာ
အဲ့ဒီအချိန်မှာရှိတဲ့မခံမရနိုင်ဖြစ်လာတဲ့အချိန်မှာပေါ့နော်အပြောင်းလဲဖြစ်အောင်လုပ်ကြမယ်ဆိုတဲ့အခါမှာ risk ကပါလာပြီ risk ကပါလာတဲ့အခါမှာအခြားကြောင့်ပြောရမှာပေါ့ဒီဘုံမူကြီးတော်ဖင်ဘတ်ကသူအမျိုးသမီးကိုသူဘာပြောခဲ့လဲဆိုရင်သူတို့ဟစ်တလာကိုလုပ်ကြမယ်ကိစ္စနဲ့ပတ်သက်ပြီးတော့သူကအရေးမွေးပြောခဲ့တယ်သူတို့အခုလုပ်နေတဲ့ကိစ္စမောင်မြင်မှုဆိုလို့ရှိလို့ရှိရင်ဒါ treason ပဲနိုင်ငံတော်ပုံကံမှုနိုင်ငံတော်တစ္ဆာဖောက်မှုနဲ့တကယ်ဒီတေတန်လူမျိုးကြားခံမယ်ဆိုတာသူသိတယ်ဒါပေမဲ့လည်းမလုပ်လို့မဖြစ်ဘူးเนาะလုပ်ကိုလုပ်ရမယ်ဒီဂျာမနီနိုင်ငံတော်ကြီးအတွက်ဆိုတဲ့ဟာမျိုးပေါ့เนาะအဲ့တော့ဘူရီယိုအဲ့ချိန်ကအသက်ဘယ်လောက်ရှိပါလဲ30အော
က်30အောက်လောက်ပဲရှိပါတယ်ခင်ဟုတ်ကဲ့
โอเคဘူရီယိုအဲ့ချိန်မှာအသက်က30အောက်လောက်ပဲရှိတဲ့အချိန်မှာခုန risk ကိစ္စကိုစဉ်းစားတဲ့အခါမှာနော်ကိုယ့်ဘာမှာပြန်ပြီးအန္တရာယ်ကြောက်လာနိုင်တဲ့ကိစ္စကိုစဉ်းစားတဲ့အခါမှာဘယ်လောက်ထိတွေးတောထားပါလဲခင်ဗျာ
ကျွန်တော်တို့ကဒါလုပ်ငန်းတစ်ခုလုပ်တယ်ဆိုတာတမရော်ရဲ့ဦးစီးတောင်မှာတင်ထားတဲ့အတိုင်းပေါ့လေနော်ဦးစီးတောင်ရဲ့ guidance မှာပါတယ်စုတယ်ကြံစားဆုံးဖြတ်ကြဆိုတဲ့ပေါ်မူတည်ပြီးတော့ကျွန်တော်ရတဲ့ material နဲ့ကျွန်တော်တို့လုပ်နိုင်တဲ့ပုံစံလားကျွန်တော်တို့တကယ်လို့မအောင်မြင်ဘာဖြစ်မလဲ appreciation plan ကိုအောင်ရင်ဘယ်လိုဖြစ်မလဲစတဲ့အဖြစ်ဆိုတွေးတော့တွေးထားပြီးသားပါခင်ဗျအဲ့တော့ဒီကိစ္စကလည်းဥရောပရင်းပြောလို့မအောင်မြင်တာ treason ပဲ treason ဆိုရင်ကျွန်တော်တို့ဘဝအတက်ကိုဆွန့်လွတ်ရမယ်ဆိုတော့ကျွန်တော်နားလည်ပြီးသားပ
ါဟုတ်ကဲ့
ဒါလည်းတကယ်လို့ကျွန်တော်တို့လည်းကျွန်တော်တို့ကိုကြိုးတဲ့လုပ်တာမဟုတ်ကျွန်တော်တို့လည်းအောင်မြင်သွားလို့ရှိရင်ကျွန်တော်တို့ဒီအရုပ်တွေယူဖို့မဟုတ်ဘူးတကယ်ထိုက်တန်တဲ့ပုံကိုယ်တွေကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်သွားဖို့အတွက်ပဲဖြစ်ပါတယ
်ဟုတ်ကဲ့ဥစိန်တော်တို့အဲဒီကလူငယ်လည်းဖြစ်တယ်30ယောက်လည်းဖြစ်တယ်လှုပ်တင်လှုပ်တိုက်တာကိုလည်းလုပ်မယ်လို့ယတိပြပိုင်းပြထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ကြောက်စိတ်ဆိုတာမရှိဘူးပေါ့
မှန်ပါတယ်ခင်ဗျလက္ခဏာတစ်ခုကိုစဉ်းစားတဲ့အခါမှာ hope the best prepare for the worst ပေါ့နော်အကောင်းဆုံးဖြစ်မလားလို့ဆိုတာတော့ကျွန်တော်တို့ပြင်ဆင်တယ်မဖြစ်လာရင်လည်းအဆိုးဆုံးအတွက်လည်းရင်ဆိုင်ရမယ်တဘောတော့ကျွန်တော်တို့စဉ်းစားထားပြီးဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ကဒါအောင်မြင်သွားရင်တော့ဒါတိုင်းပြည်ရဲ့ပူကောင်းတယ်မအောင်မြင်လို့ကျွန်တော်တို့ကိုကျွန်တော်အသက်ပါဆုံးရှုံးရင်လည်းဆုံးရှုံးပါစီတော့ဆိုတဲ့ဆုံးဖြတ်ချက်ကတော့ကျွန်တော်တို့ရင်ထဲမှာရှိပါတယ်ခင်ဗျာ
နိုင်ငံမှာလူအများကြီးညိုလေးစားတဲ့ဇဟန်တန်ဃာတော်တွေဥဆောင်တဲ့ဒေါ်လာရေးတော်မှာမအောင်မြင်ဖြစ်ခဲ့ရတာတတ်ထရမပါလို့ဆိုတဲ့ဒီသုံးသပ်ချက် conclusion ကထွက်လာတယ်အဲ့တော့တတ်ထရမပါဘူးတတ်ထရမပါဘူးဆိုတာဟာဘာအကြောင်းကြောင့်လဲခင်ဗျာဘယ်လိုမြင်ပါလဲခင်ဗျာ
ဒီမိုကရေစီကိုလူလာတဲ့ကျွန်တော်တို့ပုံကိုတက်မလို့နေမှာတော်တော်များများရှိတယ်လို့ကျွန်တော်တို့ခစ်တယ်ကရှိတယ်ဆိုတော့ကျွန်တော်ယူဆပါတယ်အာနာရှင်တွေကသူတို့ရဲ့အခွင့်အရေးဒီအစံပဲကျွန်တော်တို့ဒီတမတော်ထဲမှာပေးပြီးတော့စီယုံထားတာကိုလေတမတော်ထဲမှာရှိတဲ့တချို့သောပုံကိုတွေရင်းမှုနေကြတယ
်ကျွန်တော်ဒီညမှာကျွန်တော်ဖြတ်ပြီးမေးချင်တာအခုလက်ရှိမှာမှန်ပါတယ်အာနာရှင်နေရပေးထားတဲ့စီစဉ်နေနဲ့ဥမာဘုံမူကြီးကနေပြီးတော့ဘုံမူကျုပ်အဆင့်အထက်ကတိတ်ကွာပါပြီဘုံမူကျုပ်ဖြစ်ပြီဆိုလို့ရှိလို့ရှိရင်နည်းနည်းတော့အခွင့်အရေးတွေခံစားရတာမဟုတ်အဲ့လောက်ထိခွာထားတယ်အဲ့တော့ဆေအာနာရှင်တွေခေါင်းဆောင်တွေရဲ့အနားမှာရှိနေတဲ့ဘုရားတို့ခေတ္တကလည်းအခွင့်အရေးတွေအများကြီးရခဲ့တာပဲသူခေတ္တနဲ့သူအဲ့လိုလိုမျိုးခံစားခွင့်တွေရှိနေတဲ့ဂျားတွေကနေပြီးတော့မှလှုပ်ခဲ့တဲ့တာဒကတွေရှိခဲ့တာပဲကျွန်တော်တို့ကအဲ့လိုပဲမြင်နေဘာကြောင့်လဲဆိုတော့ဘုရားတို့ကနမူနာရှိခဲ့ပြီအခုကမရှိနိုင်ဘူးလားဒါပေမဲ့မရှိသေးတာဘာဖြစ်လို့လဲ
ကျွန်တော်တို့ဒီလူတွေဒုက္ခရောက်နေတာကိုလက်ပိုက်ကြည့်နေနိုင်တဲ့ဒီလူသားချင်းစာနာစိတ်ရှိတဲ့တတ်မတော်သားကောင်းလေဒါတော့ကျွန်တော်တို့ဒီနေ့မခံရနိုင်တဲ့အဆုံးဒီနေ့မှာအဲပြည်သူတွေအတွက်ကိုကိုကျိုးဆွန်ပြီးတော့ပြည်သူဘက်ကပါဝင်တိုက်ပွဲဝင်မှာပဲဆိုတာကိုကျွန်တော်အနေနဲ့ယုံကြည်ပါတယ်ခင်ဗ
ျဟုတ်ကဲ့ပြည်သူဘက်ကိုပေါင်းနေဆိုတဲ့နေရာမှာဥမာပြည်သူတွေထွက်ပြီးဆန္ဒပြတဲ့အခါမှာတပ်မတော်သားတွေကတခါတည်းလမ်းတော်ထွက်ပြီးတော့ပြည်သူတွေနဲ့ပေါင်းပြီးတော့ဆန္ဒပြတာမျိုးအဆင့်လောက်နဲ့တော့မရဘူးဆိုတော့ကျွန်တော်ပြီးခဲ့တဲ့ရှစ်လေးလုံးမှာကျွန်တော်တို့ဒါကြီးကတက်တည်ပြခဲ့ပြီအဲ့တော့အခုနေခါများတတ်ထရတတ်မှုငယ်တွေတော့တတ်မှုအလယ်အလတ်အဆင့်ရှိတဲ့လူတွေအာကံကောင်းခဲ့ရင်လည်းတတ်မှုကြီးတွေကပါအာဒီအပြောင်းလဲဖြစ်ပေါ်စေခြင်းတဲ့အတွက်ပြည်ပမှာရှိတဲ့အတိုက်အခံတွေနဲ့ပေါင်းမယ်ဆိုရင်အ ਨੇ ဆုံးတို့အတိုက်အခံတွေဘက်ကဘာဖြစ်နေတာကိုတို့လိုချင်ပါလဲခင်ဗျာ
ဒီမျိုးလေးကိုကျွန်တော်တို့ဟိုအဓိကရှေ့ရှုပြီးတော့လုပ်ထားဖို့လိုရဲလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ကိုတက်ထဲမှာပဲကိုကကိုခေါင်းဆောင်ပြန်ရှာပြီးတော့အခုအပေါ်မှာရှိနေတဲ့ဒီစစ်ခေါင်းဆောင်တွေကိုဖယ်ရှားပြီးတော့မှစနစ်တစ်ခုကိုပြောင်းဖို့ကြိုးစားတဲ့အဖြစ်မျိုးရောအခုလက်ရှိတက်ထဲမှာမဖြစ်လာနိုင်ဘူးလားခင်ဗျာ
ဟာတိုက်ဖြစ်တာပေါ့ဖြစ်လာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘလို့အကြောင်းအခြေအနေပေါ်မှာမူတည်ပြီးတော့ဖြစ်လာနိုင်ပါသလဲ
ဟုတ်ကဲ့ကျွန်တော်တို့ခေတ်တုန်းကအမတန်မှခေါင်းဆောင်ပြီးသားတဲ့ဗိုလ်ချုပ်ကြီးတူဦးပေါ်မှာတို့
ဒါရဲ့သူတို့ရဲ့ခဏကိုဟာအတိုက်ခံပြီမယ်ဆိုမတရားဆွဆွဲပြီးတော့သူတို့အဲ့ဒီပုံကိုဖယ်ရှားလိုက်တယ်ဖယ်ရှားလိုက်တော့ကျွန်တော်တို့တမ်းမလို့သားတွေလူငယ်တွေကကျွန်တော်ပြည်သူအတွက်တော့တို့ကိုကျိုးဆုံးပြီးတော့လှုပ်တင်ပြီးဆိုပြီးတော့တိုက်ပွဲဝင်လာတာဖြစ်ပါတယ်ဒီမကောင်းတဲ့ဟာကိုဖယ်ရှားပြီးကောင်းတဲ့ဟာကိုဖြစ်ဖို့အတွက်ကိုကျွန်တော်တို့တကယ်ရေချင်းပြည့်တဲ့ကောင်းဆောင်ကောင်းတယောက်ကိုတို့ရောတို့မြင်လာပြီးတော့အဲ့ဒီပုံကိုရဲ့ဥဆောင်မှုနဲ့ဒီအစ်မကိုပြောင်းလဲမယ်ဆိုတာကိုကျွန်တော်အနေနဲ့ယုံကြည်ပါတယ်ခင်ဗျာ
OTS ဗိုလ်တင်တဲ့အပတ်စဉ်30ကအကောင်းဆုံးဗိုလ်လောင်းဆုရခဲ့ပြီးတော့1986ခုနှစ်မှာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးသူရကျော်ထင်ရဲ့ကိုရီးအရာရှိဗိုလ်ကြီးအောင်ကျော်မြင့်စီစဉ်ခဲ့ပြီးအောင်မြင်မှုမရရှိခဲ့တဲ့နိုင်ငံတော်လှုပ်ရှားမှုမှာပါဝင်ခဲ့မှုနဲ့တပ်မတော်ကနေထုတ်ပယ်ခြင်းခံရသူဗိုလ်ကြီးဟောင်းဦးစိန်တောင်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာဦးစိန်တောင်းဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်ပွားပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီပါတီရဲ့ခေါင်းဆောင်ဟောင်းတဦးလည်းဖြစ်ပါတယ်ခင်ဗျာနောက်သတင်းပတ်ဇူလိုင်လ18ရက်တနင်္ဂနွေနေ့မနေ့တပ်မှုတပ်သားပြောစကားအပတ်စဉ်ခါနမှာ63နှစ်မြောက်အာဇာနည်နေ့အထူးအစီအစဉ်ဖြစ်2009ခုနှစ်မနေ့က VOE မြန်မာပိုင်းကနေထုတ်လွှင့်ခဲ့ပြီးဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းနဲ့ဒီကနေ့ခေတ်အာဇာနည်နေ့တွေအကြောင်းတပ်မှုဟောင်းတွေရဲ့ပြောစကားတွေကိုပြန်လည်တင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာစောင့်မျှော်နားဆင်ကြပါကျွန်တော်ရော်နီငိမ့်ပါ